မြန်မာနိုင်ငံမှာဆိုးရွားပြောင်းလဲတဲ့အတူမူဝါဒတွေပြောင်းလဲကျင့်သုံးလာရကစီးပွားရေးတိုးတက်မှုလက္ခဏာတွေသာမကရှစ်ဆက်တိုးတက်အောင်မဲ့အလားအလာတွေလည်းရှိနေတယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကိုယ်စားလှယ်ရဲ့ခီးစဉ်ဆုံးသက်ချိန်မှာပြောလိုက်တာပါဇန်နဝါရီလ9ရက်နေ့ကနေ25ရက်နေ့ထိခီးစဉ်အတွင်းနေပြည်တော်နဲ့ရန်ကုန်မြို့တွေမှာအဆိုးရွားတာဝန်ရှိသူတွေသာမကသက်ဆိုင်ရာကျွမ်းကျင်သူပုဂ္ဂိုလ်တွေနဲ့စီးပွားရေးဖွံ့ဖြိုးမှုအခြေအနေတွေကိုတိုင်ပင်ဆွေးနွေးမှုတွေလုပ်ခဲ့ပြီး IMF အပိုင်လေးကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်နေပြည်တော်ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာမြန်မာနိုင်ငံမူဝါဒအပြောင်းလဲတွေဟာလမ်းကြောင်းမှန်ပေါ်ရောက်နေတယ်လို့ဖော်ပြထားတဲ့အကြောင်းWashington IMF ရုံးချုပ်ကပြန်ကြားရေးအရာရှိ Kiko Usunomiya ကပြောပါတယ
် Modernizing Myanmar's economy will be a process of removing impediments to growth
မြန်မာနိုင်ငံရဲ့စီးပွားရေးကိုခင့်နဲ့အညီဖြစ်လာစေဖို့ကတော့စီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုတွေအတွက်အားကောင်းအောင်လှုပ်ဆောင်တာဗန္ဒယီကဏ္ဍကိုခင့်မြအောင်လှုပ်ဆောင်တာကုန်သွယ်ရေးနဲ့ပြည်ပကနေတည်းရဲ့ယင်းနှီးမြှုပ်နှံမှုတွေကိုပိုးပြီးလွတ်လပ်ခွင့်ပေးတာလို့အဟံအတားတွေကိုဖယ်ရှားသွားမယ်လုပ်ငန်းစဉ်ပါအစိုးရရဲ့မကြသေးခင်ကကြိုးပမ်းမှုတွေကတော့လမ်းကြောင်းမှန်ပေါ်မှာရှိနေပြီးသက်ဆိုင်သူတွေနဲ့ကြေကြေပြန့်ပြန့်ဆွေးနွေးတိုင်ပင်မှုတွေတခြားနိုင်ငံတွေရဲ့အတွေ့အကြုံတွေကနေအကောင်းဆုံးနိုင်ငံတကာလှုပ်ထုံးတုံ့နှီးတွေကိုအသုံးချတာတွေကနေလည်းအကျိုးကျေးဇူးတွေခံစားရနိုင်ပါတယ
်မြန်မာဆွေးရကတော့ပြည်ပြောင်းလဲမှုတွေရဲ့တစ်စိတ်ပိုင်းဖြစ်စီးပွားရေးမှာအဓိကအဟံတားတစ်ခုဖြစ်နေတယ်လို့ကျွမ်းကျင်သူတွေထောက်ပြနေတဲ့အမျိုးမျိုးရှိနေတဲ့ငွေကြေးလဲလှယ်မှုစနစ်ကိုပေါင်းစည်းဖို့ရည်ရွယ်ထားတာပါဒီအတွက်လည်းအကူအညီပေးဖို့တောင်းခံခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ထဲမှာပဲ IMF အဖွဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားရောက်ပြီးအခြေအနေတွေကိုစတင်ခဲခတ်ခဲ့တာဖြစ်ပါတယ်မရှိမနှောင်းဆိုသလိုမြန်မာဆွေးရကနိုင်ငံချောင်းငွေကြေးကိုအရင်ကဆွေးရကပုံသေးတတ်မှတ်ထားတဲ့နှုန်းတိုင်းမထားတော့ပဲဈေးကွက်ပေါက်ဈေးနဲ့အနည်းဆက်ဆုံးလဲလှယ်သုံးစွဲခွင့်ပြုလာခဲ့တာပါဒီလိုပဲပုဂ္ဂလိကဘဏ်တွေကိုနိုင်ငံချောင်းငွေလဲကောင်တာတွေကိုလည်းဖွင့်လှစ်ခွင့်ပြုခဲ့ပါတယ်ဒါပေမဲ့လည်းငွေလဲလှယ်နှုန်းပြင်ဆင်ရမှာသတိထားစရာတွေရှိနေစေဖြစ်တာကိုလည်း IMF ကသတိပေးထားပါတယ
် Ultimately the unification of the exchange rate would require moving away from the export first policy
နောက်ဆုံးအနေနဲ့ကတော့ငွေကြေးလဲလှယ်နှုန်းတပေါင်းတစ်စီးတည်းဖြစ်စေဖို့ဟာပို့ကုန်လုပ်ငန်းတာပထမဆုံးရဲ့မူဝါဒကိုရှောင်ရှားသွားဖို့လိုပါလိမ့်မယ်ငွေတန်ဖိုးတက်လာတဲ့အချိန်ခါမျိုးမှာလဲလှယ်နှုန်းပေါ်ကန့်သတ်ချက်တချို့ကိုချက်ချင်းဖယ်ရှားလိုက်တာမျိုးလုပ်နိုင်ပါတယ်ဥပမာအားဖြင့်ကုန်တင်သွင်းမှုတွေမှာနိုင်ငံခြားငွေအတွက်ဘဏ်စင်ရင်ဖွင့်ခွင့်ပြုတာမျိုးကုန်တင်သွင်းခွင့်လိုင်စင်သတ်မှတ်ချက်တွေကိုရှော့ချတာမျိုးအသစ်ဆက်ဆက်ဖွင့်လှစ်လိုက်တဲ့နိုင်ငံခြားငွေလဲကောင်တာတွေကိုတုံးဆွဲတာမျိုးလုပ်နိုင်ပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ2017-2020ဗန္ဒယီကာလမှာ 5.5% ခန့်လောက်ထိရှိရာကနေနောက်တစ်နှစ် 2012-2013 မှာတော့ 6% ခန့်အထိတိုးလာမယ်လို့လဲ IMF ကခန့်မှန်းပါတယ်တိုးတက်မှုတွေဟာပြပကုန်တင်ပို့မှုတွေယင်းနှီးမြှုပ်နှံမှုတွေတိုးလာတဲ့အတွက်သမကစီးပွားရေးလုပ်ငန်းတွေရဲ့ယုံကြည်မှုတိုးတက်လာတာတွေကြောင့်ဖြစ်လိမ့်မယ်လို့လဲ IMF ကဟောကိန်းထုတ်ပါတယ်စိန်ခေါ်မှုတွေဖြစ်နေကတော့2017-2012ဗန္ဒယီကာလမှာငွေကြေးဖောင်းပွားမှုနှုန်းဟာ 4.2% ခန့်ရှိနေရာကနေနောက်တစ်နှစ်မှာတော့ 5.8% ခန့်အထိရှိလာနိုင်တယ်လို့လည်းသတိပေးထားတာဖြစ်ပါတယ်ခင်ဗျာ